ပရိသတ်မိတ်ဆွေညီကိုမမများနောက်ခရစ်တော်ညီကိုမမောင်လေးနေငယ်အာမေတ္တာရခန့်ကျင်တာကျွန်တော်ဒီတရားဟောချက်ကပေါ့နော်လူငယ်တလားနှလားလောက်ဆိုရင်ပြုတ်ကြတယ်နောက်ပိုင်းမှာအနည်းအဆင်ပြေတာပြီးခဲ့ပကစပြီးတော့တခါပြုတ်ကြပြန်ပြီပေါ့နော်ဆိုတော့စောစောပြောလို့ကျွန်တော်ဒီ comment ပိုင်းမှာအစောပြော repeatedly ပေါ့နော်အထူးချင်းချင်းတော့အာမင်ပေါ့နော်ဒီအာမင် repeat လေးတွေများလာတဲ့ခါမှာဒီတစ်ဖက်မှာပြီးခဲ့နှုတ်ဘက်တော်လည်းတစ်ခေါက်ပြန်ပြီးတော့ပြုတ်ကြသွားတယ်ဒါကြောင့်မို့ကျွန်တော်ဒီတစ်ဖက်ကစပြောနော်ဒီနေ့ Facebook မှာတင်တဲ့ခါမှာကျွန်တော် comment ကိုပိတ်ပြီးတော့တင်မှာဖြစ်ပါတယ်ဒါကြောင့် comment ပေးလို့မရတာကတော့ကျွန်တော်တားဆီးရမှုခဲနဲ့ဒီပြုတ်ချမဲ့အရာကိုနော်လောလောဆယ်တော့ကျွန်တော်ရော့ချသွားဖို့အတွက်နော်စူးစမ်းခြင်းဖြစ်တဲ့အကယ်၍အကြောင်းမျိုးကြောင့်ပေးလို့ရတယ်ဆိုရင်တော့ဒီနေ့မတူညီတဲ့ comment တွေပေးချင်အဖြစ်ဒီတရားဟောချက်နော်ဟို line ပေါ်မှာရှိနေဖို့အတွက်ဒီနေ့ကူညီပေးကြဖို့အတွက်လည်းအားလုံးမေတ္တာရခံနဲ့ဆူတောင်းခြင်းအဖြစ်လည်းနော်အားလုံးသတိရပေးဖို့အတွက်လည်းအထူးပဲမေတ္တာရခံပါတယ်ဆိုတော့ဒီနေ့ညနေမှာနော်ကျွန်တော်အထူးစင်ချင်းစင်ချင်းတဲ့အရာကတော့စင်းရဲသူကိုအောင်မြင်ခြင်းမင်္ဂလာဆိုရက်နော်ဒီနေ့ခေါင်းစဉ်လေးနဲ့ကျွန်တော်ရဲ့အသက်တာထဲမှာစင်ချင်ဖို့အတွက်ဖြစ်ပါတယ်။နော်ဒီနေ့စင်းရဲသူလို့ပြောလာတဲ့ခါမှာဒီနေ့ကျွန်တော်ရဲ့အသက်တာထဲမှာပစ္စည်းဥစ္စာစင်းရဲတဲ့နော်ဒီနေ့မရှိစင်းရဲတာကိုကျွန်တော်မြင်တွေ့ရတယ်။တချို့ဒီပစ္စည်းဥစ္စာမစင်းရဲပါဘူးပစ္စည်းဥစ္စာပေါ်ကျွယ်သွားပါတယ်။ဒါပေမဲ့စိတ်ပိုင်းဆိုင်ရာမှာစင်းရဲခြင်းရှိတယ်။ဒါပေမဲ့စိတ်စင်းရဲလိုက်တာဆိုတဲ့စကားလုံးကိုဥစ္စာပစ္စည်းစင်းရဲတာထက်ကျွန်တော်ပို့ပြီးတော့ကြားရတယ်။အခုလောစိတ်ဆင်းရဲလိုက်တာဟဲ့စိတ်ဆင်းရဲလိုက်တာဟဲ့စိတ်ဆင်းရဲစရာကြီးပဲเนาะကြုံတွေ့နေရတော့စိတ်ဆင်းရဲစရာကြီးပဲဆိုတော့ကျွန်တော်စိတ်ဆင်းရဲတယ်ဆိုတဲ့စကားကပစ္စည်းဥစ္စာမရှိဘူးဆင်းရဲတယ်ဆိုတော့ပို့ပြီးတော့ကြားရတယ်နောက်တစ်ခုကတော့ကျွန်တော်ရဲ့အသက်တာမှာဝิญญေရဆင်းရဲခြင်းဖြစ်ပါတယ်ဒီနေ့ပစ္စည်းဥစ္စာလည်းပေါ်ကျွယ်သွားတယ်ဒီနေ့စိတ်ပိုင်းဆိုင်ရာမှာလည်းကိုကိုကိုအားရှိနေတယ်ကိုကိုကိုเนาะဒီနေ့တက်ဆွမ်းနိုင်တယ်ကိုကိုကိုလှုပ်ဆွမ်းနိုင်တယ်လို့ကျွန်တော်ထင်နေတဲ့ခါမှာစိတ်ပိုင်းဆိုင်မှာအားရှိတယ်။ဒါပေမဲ့ဝิญญေရဲ့ဆရာဆိုင်ရဲ့နေရာမှာတော့ကျွန်တော်ရဲ့အသက်တာမှာအားနေစင်းစင်းရဲနေဆိုတော့တွေ့ရဒီနေ့ဒီဟာလေးကိုတော့ဒီအချက်လေးကိုကျွန်တော်ရှင်းဥစွာကျမ်းစာလေးတစ်ပိုက်ဖတ်ပြစေ။ဗျာဒိတ်ချံအခန်းကြီး3အငယ်14လောက်မှာဒီနေ့လောဒိကိမြို့ကိုရေးထားတဲ့တော့ဒီနေ့အစာမှာကျွန်တော်တွေ့ရတာဖြစ်ပါတယ်။လောဒိကိမြို့ရှိသောအသင်းတော်ဤတမန်ကိုဤတို့ရေး၍မှလိုက်လို့ဗျာဒကိဝိနည်းသတ္တဝါတို့အထုသစ္စာရှိ၍ဟုတ်မှန်သောသတ္တိခံအာမင်၏အမိန့်တော်မူကားသင်၏အချင်းကိုငါသိ၏သင်သည်အေးမုတ်အပူမုတ်ကိုငါသိ၏အေးချင်းပူချင်းတစ်ခုဖြစ်စေခြင်းကငါလိုရှိ၏ထို့သောအေးမုတ်အပူမုတ်နွေးရုံရှိသောကြောင့်ငါခတွင်သည်သင်ကိုထွေးလုပြီနော်ဆောစောကျွန်တော်ပြောတဲ့အဲကွန်လိုပဲပူရင်ပူအေးအေးနော်ဒီနှစ်ခုပဲရှိတယ်အဲ့တော့အောက်မှာဆက်ခွန်မှာဆက်ပြီးတော့ဖတ်ပြစေချင်းစီပြီကျွန်တော်ကလိုက်ဆိုခြင်းနဲ့သင်ကလည်းငါသည်ဥစ္စာရတတ်၏ဗန္နာများကိုစီးပူးပြီးတစုံတစ်ခုကိုများမလိုဟုပြောဆို၍ကိုယ်တိုင်ပင်ပန်းခြင်းတနာပွဲဖြစ်ခြင်းစင်ရဲခြင်းမျက်စိကန်းခြင်းအဝတ်ချီးစီးရှိခြင်းဖြစ်သည်ကိုမသိပါတကားအဲ့တော့လောဒကိအသင်းတော်ကတဲ့ကိုကိုကိုစင်းရဲနေတာမသိဘူးသူမှငါသည်ဥစ္စာရတဲ့ဤဗန္နာများကိုစီးပူးပြီလို့ပြောတဲ့အတွက်သူမှငွေချင်းနဲ့ဆိုင်သောအရာတနည်းအားဖြင့်အပြည့်ဥစ္စာမစင်းရဲပါသူသည်ချမ်းသာကြွယ်ဝပါတယ်တစုံတစ်ခုမှငါမလိုလို့ပြောဆိုတဲ့အတွက်စိတ်ပိုင်းဆိုင်ရာလည်းမစင်းရဲပါဒါပေမဲ့ဖျားသခင်ရှိမှဝิญญေရမှာတော့အင်မတန်မှစင်းရဲနေတဲ့အသင်းတော်ဖြစ်တယ်မျက်စိကန်းခြင်းအဝတ်ရှိစီးရှိခြင်းဖြစ်သည်ကိုမသိပါတကားသူကိုယ်သူစည်ရဲနေလို့မှန်းကိုမသိရတဲ့ဒီနေ့ဖခင်ကသတိပေးရတာဖြစ်ပါတယ်ဒီနေ့လောဒကိအသင်းတော်ဆိုတာအသင်းတော်ခုနှစ်ပါးတည်းကနောက်ဆုံးသောအသင်းတော်ဖြစ်တဲ့အတွက်အချိန်နဲ့ကြည့်မယ်ဆိုရင်ယင်းနေ့နောက်ဆုံးသောကာလယင်းနေ့ကျွန်တော်ရဲ့ခေတ်ကာလရဲ့အသင်းတော်ဖြစ်ပါတယ်ဆိုလိုချင်တဲ့သဘောကယင်းနေ့ခေတ်ကာလအသင်းတော်တွေမှာမျက်စိနဲ့မြင်ရတဲ့အရာတွေအင်မတန်မှပေါ်ကျွယ်ရပါတယ်စိတ်ပိုင်းဆိုင်ရာတက်ချွတ်မှုတွေရှိနေတော့လေဝิญญေရဘိုင်းမှာတခါတည်းမှာစင်းရဲနေတဲ့အရာတွေရှိနေတယ်ဆိုတော့ကိုနားလဲစင်ကြည်စင်တာဖြစ်တယ်ဒါကြောင့်မို့စင်းရဲခြင်းလို့ပြောလာတဲ့ခါမှာပစ္စည်းဥစ္စာစင်းရဲတဲ့အရာရှိတယ်စိတ်ပိုင်းဆိုင်ရာစင်းရဲတဲ့အရာရှိတယ်ဝิญญေရဘိုင်းကစင်းရဲတဲ့အရာရှိပါတယ်အဲ့တော့ဒီကနေ့ကျွန်တော်ရဲ့အသက်တာထဲမှာဒီနေ့ဒီစင်းရဲခြင်းနေနဲ့ကိုယ်တိုင်ရင်ဆိုင်ကြုံတွေ့ရခြင်းဖြစ်စေဒီနေ့ဒီစင်းရဲခြင်းတွေကိုရင်ဆိုင်ကြုံတွေ့နေရသောသူများရဲ့အသက်တာထဲမှာထောက်မှမဆကူညီခြင်းအဖြစ်ညာတာတနာခြင်းအဖြစ်ဒီနေ့အဖြစ်ကိုချင်းစာပေးခြင်းအဖြစ်ဒီနေ့အဖြစ်ထောက်ချညာတာခြင်းအဖြစ်မင်္ဂလာရှိသောအသက်တာဖြစ်ဖို့အတွက်ဒီနေ့နှုတ်ဘတော်အဖြစ်ဆက်လက်ဆင်ခြင်ဖို့အတွက်ဖြစ်ပါတယ်50ခုမြောက်သောစာလံကိုဒီလိုဝဖတ်ကြပါစို့စာလံ51 အငယ်၁ဖြစ်ပါတယ်ဆာလံ58အငယ်၁ကနေကျွန်တော်ဖတ်ပြစီစင်ရဲသောသူကိုအောက်မေ့သောသူသည်မင်္ဂလာရှိ၏ခဲရင်သောကာလ၌ထိုသူကိုသာရဖျားကယ်နှုတ်တော်မူမည်သာရဖျားသည်ဆောင်းမ၍အသက်ချမ်းသာပြီးတော်မူသည်ဖြင့်ထိုသူသည်ပြည်တော်၌ကောင်းကြီးမင်္ဂလာကိုခံရလိမ့်မည်ဂျေဇုပြေကျွန်တော်ကလိုက်ဆိုပြပါစည်ရဲသောသူကိုအောင်းမေ့သောသူသည်မင်္ဂလာရှိ၏အဲ့တော့စည်ရဲတဲ့သူတွေကိုတွေ့တဲ့အခါမှာတဲ့အောင်းမေ့တယ်ဆိုတဲ့အခါမှာကျွန်တော်ရိုးရိုးသတိရတာမဟုတ်ပါရိုးရိုးပဲသိတာမဟုတ်သိမှတ်ဆွဲလန်းတာမြင်တွေ့နေရတဲ့အရာပေါ်မှာကျွန်တော်တို့ကacknowledgement ပေါ့အော်ရင်စင်းရဲဆွဲအရာတွေမှာပဲမျက်စိနဲ့မြင်သွားတဲ့အသည့်တရားတခုလည်းမဟုတ်ဘူးဒီနေရာ၌အောင်းမေ့ခြင်းသည်ကျွန်တော်ရဲ့အသက်တာမှာတစုံတစ်ခုသောအမှုအရာကိုကျွန်တော်တို့ပါဝင်ပတ်သက်လှုပ်ဆောင်ပေးခြင်းကိုဆိုလိုခြင်းဖြစ်တယ်ဂျေရုစလင်မြို့ကနေယေရီခေါမြို့ကိုသွားတဲ့လမ်းမှာလေးကျနေတဲ့လူနာဟာစင်းရဲခြင်းနဲ့ရင်ဆိုင်နေရခန္ဓာကိုယ်ပိုင်းဆိုင်မှာစင်းရဲခြင်းရှိတယ်ဘာကြောင့်လဲရိုက်ပုတ်ခံထားတယ်စိတ်ပိုင်းဆိုင်ရာနာကျင်နေခြင်းရှိရှိမယ်အဝိချီးစီးဖြစ်ပြီးတော့အရှက်မဲ့နေရဖြစ်ဒါပေမဲ့ဖြတ်သန်းသွားလိုက်လူတွေကမတွေ့ဘူးလားမင်းတွေ့ပါတယ်မသိဘူးလားမင်းသိပါတယ်ဒီလူနာနေတာဒီလူစင်းရဲနေတာမြင်လားမင်းမြင်ပါတယ်သိပါတယ်သို့တော်လည်းအနာကတ်သွားပြီးအနာကိုဆေးထည့်ပေးတဲ့သူတရိတ်ဆံပေါ်မှာတင်သွားတဲ့သူနော်ဒီနေ့ဇယက်မှာထားခဲ့ပေးတဲ့သူပြန်လာရင်နော်လူတွေအရာအားလုံးကိုပြန်ပေးမယ်ဆိုတဲ့သူကိုတော့ရှမာရိအနေနဲ့ကျွန်တော်တို့ကကောင်းသောရှမာရိလူတော်ခေါ်ပြီးတော့ဒီနေ့အဖြစ်ကိုနှစ်ဆက်ဆိုင်တော်သူလို့ကျွန်တော်ဒီသတ်မှတ်တာဖြစ်တယ်။ဒါဆိုရှမာရိလူသည်မြင်တွေ့ခဲ့ရသောစည်ရင်သောသူကိုအောင်းမိတာဖြစ်တယ်။အဲ့တော့အဲ့ဒီအောင်းမိခြင်း၌မင်္ဂလာရှိတယ်။ထိုသူဟာခဲရင်သောကာလ၌ထိုသူကိုသာရဖျားကယ်နှုတ်လိမ့်မည်။အဲ့တော့သူတစ်ပါးစည်ရင်ခြင်းကိုကျွန်တော်တို့ဒီထောက်ထားညာစာတတ်တဲ့အခါမှာတဲ့ကိုယ်ကိုယ်တိုင်ခက်ခဲခြင်းနဲ့ကြုံဆုံလာရရင်လေဖျားသခင်ကကိုယ့်ရဲ့အသက်တာကိုကယ်နှုတ်ခြင်းကိုခံစားရမယ်လို့ဇာလံ58မှာကျွန်တော်တို့ကိုရှင်းလင်းစွာပဲနှုတ်ဘတော်ကဖော်ပြထားတာဖြစ်တယ်။ဆိုလိုခြင်းတဲ့သဘောကစင်းရဲတဲ့သူတွေကိုကျွန်တော်ကြည့်တဲ့အခါမှာကိုကအစဉ်ပြေတဲ့အခါမှာကိုတော့တသက်လုံးဘရောမှမစင်းရဲတော့ဘူးလို့ကျွန်တော်တွတ်ထားလို့မရဘူး။ကျွန်တော်ကနဦးမှာပြောခဲ့ပြီးပါပြီစင်းရဲခြင်းလို့ပြောတဲ့အခါမှာတစ္စည်းဥစ္စာတခုတည်းကိုပြောတာမဟုတ်ပါဘူး။စိတ်ပိုင်းဆိုင်ရာဝိညာဉ်ပိုင်းဆိုင်ရာပဲပါတာဖြစ်တယ်။ဥမာစိတ်စင်းရဲတဲ့လူတယောက်ကျွန်တော်ကြည့်တဲ့အခါမှာကိုကအော်ရဲသနာပါတယ်ဆိုရဲကြည့်ပြောကိုကိုထင်တာကြတော့ငါတော့တသက်လုံးဘရောမှစိတ်ဆင်းရဲစရာနဲ့မကြုံတော့ဘူးလို့ကျွန်တော်ထင်တတ်တယ်တကယ်တော့မဟုတ်ပါဘူး तू ကြုံလို့မျိုးကိုလည်းကြုံလာနိုင်ပါတယ်ဝိညာဉ်ရာဆင်းရဲနေတဲ့သူတွေဝိညာဉ်ရာဒီမှာကြာရှုံးနေတဲ့သူကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တခါကြိုက်ရင်သူတို့ကိုပြစ်တင်ခြင်းတယ်ကျွန်တော်ကသူတို့ကိုကဲ့ရဲ့ခြင်းတယ်ကျွန်တော်တို့ဘုရားနဲ့မမှန်ဘူးမင်းတို့ဘုရားသခင်မှာတလောက်တော့အားမရှိဘူးလားဘုရားသခင်ပေါ်မှာတလောက်တော့သစ္စာမရှိဘူးလားကျွန်တော်တခါတည်းကြိုက်ရင်လက်ညှိုးထိုးခြင်းတယ်ပွင့်လင်းပြောကျွန်တော်တခါဒီဂဲလုံးနဲ့ပေါက်ခြင်းတယ်မပေါက်တာလို့သာเนาะဒီနေ့အပြစ်မရှိရလို့အရင်စပေါက်ဆိုလို့သာကိုယ်ခဲလုံးကိုယ်ကင်ထားတာဖြစ်နိုင်ကိုယ်ကပေါက်လိုက်ခြင်းလေဒါပေမဲ့ကိုယ်သိထားမယ့်အရာက तू စင်းရဲလို့မျိုးကိုယ်လည်းတစ်ချိန်မှာဝိညာဉ်ရာစင်းရဲခြင်းကိုကြုံတွေ့နိုင်တယ်နှုတ်ဘတော်ခေါင်းပါနေသူတွေကြုံတွေ့တဲ့ခါမှာဟာဒီလူတွေကတလောက်တော့နှုတ်ဘတော်ခေါင်းပါလားတလောက်တော့မသိရဘူးလားတလောက်တော့နားမလည်ဘူးလားလို့ကျွန်တော်ထင်ပေမဲ့ကိုယ်ကိုယ်တိုင်လည်းအစာမရှားရည်မရှားနဲ့နှုတ်ဘတော်ခေါင်းပါသောကာလကိုဖြတ်သန်းဖို့ရင်ကြုံတွေ့နိုင်တဲ့အချိန်ကာလကျွန်တော်မှရှိလာနိုင်တယ်။ဒါကြောင့်မို့သူတစ်ပါးစင်းရဲခြင်းကိုကျွန်တော်မြင်တွေ့တဲ့ခါမှာတဲ့အောင်းမေ့တတိယတပုတ်တွေအရေးကြီးတယ်။ထိုအောင်းမေ့ခြင်းနဲ့မှမင်္ဂလာရှိတယ်။ထိုမင်္ဂလာကဘာလဲဆိုရင်ခဲရင်သောကာလ၌ထိုသူကိုသာရဖျားကယ်နှုတ်လိမ့်မည်။သူခဲရင်လိုမျိုးကိုယ်လည်းတနည်းတစ်ချိန်သာမှ၎င်းမကြာခင်အချိန်မှ၎င်းနောင်ကာလတစ်ခုမှ၎င်းမမျော်လင့်တဲ့အချိန်တစ်ခုမှ၎င်းကိုယ်ကိုယ်တိုင်လည်းခဲရင်သောအချိန်နေနဲ့ကြုံတွေ့နိုင်တယ်ဒါပေမဲ့ကိုဟာထောက်ပင်မာစားထားတဲ့အတွက်ဘုရားသခင်ဒီကျွန်တော်ရဲ့အသက်တာထဲမှာခရင်သောကာလမှာကယ်နှုတ်ခြင်းမင်္ဂလာရှိမယ်ဆိုတော့50တခုမြောက်သောစာလံအပြည့်ကျွန်တော်သိနေတာဖြစ်တယ်။ဒါကြောင့်မို့ဘယ်ကဲ့သို့သောစင်ရဲသူပဲဖြစ်ပါစေကျွန်တော်တို့ကိုဘုရားသခင်ပေးကြုံတဲ့အခါမှာပေးတွေ့တဲ့အခါမှာအောင်မေတ္တရာတတ်ဖို့အတွက်အင်မတန်မှအရေးကြီးပါတယ်။ခန္ဓာစိတ်ဝိညာဉ်သုံးပါးစလုံးစင်ရဲသူတွေအများကြီးပါ။ရှိရှိသမျှလူအလုံးကိုကျွန်တော်ထောက်ပံ့မကူညီနိုင်ပါဘူး။အရင်ဆုံးလက်တွေ့ပဲစဉ်းစားမယ်ဆိုရင်ဥမာငွေချေးဆိုင်ရာချုပ်တဲ့တဲ့သူစင်းရဲသူတွေကျွေးတဲ့ခါမှာရှိသမျှစင်းရဲသူအားလုံးကိုကျွန်တော်မကူညီနိုင်ပါဘူးရှိရဲလူအားလုံးလည်းကျွန်တော်စိတ်ပိုင်းဆိုင်မှာအားမပေးနိုင်ပါဘူးရှိရဲလူတွေဝိညာဉ်ရာစင်းရဲချင်းပုံမှန်လည်းကျွန်တော်မဆာမပေးနိုင်ဘူးဒါပေမဲ့အသက်တာထဲမှာဘုရားသခင်ကျွန်တော်ကိုပေးတွေ့တာသို့တော့ကတော့ဒီနေ့ဂျေရုစလင်မြို့ကနေဂျေရီခေါမြို့ကိုသွားတဲ့လမ်းမှာပေးတွေ့တာကိုနဲ့တွေ့ကြုံလာရသောသူသည် ကိုကိုဖျားခင်ပေးတွေ့တော်သူအဖြစ်အောင်မေတ္တရာဖို့တွေ့အရေးကြီးကြောင်းကိုနားလည်ဆင်ခြင်ဆင်ခြင်တာဖြစ်တယ်ကေဒုတိယတစ်ချက်ကိုကျွန်တော်ကြည့်အောင်သုတ်တန်ချံခန်းကြီး19အငယ်19ဖြစ်ပါတယ်သုတ်တန်ချံခန်းကြီး19အငယ်19အောင်မေခြင်းအဖြစ်ရရှိနိုင်တဲ့မင်္ဂလာပထမတစ်ချက်ကျွန်တော်တို့ကိုယ်တိုင်ရင်ဆိုင်ရတဲ့ခါမှာဘုရားသခင်ကိုကျွန်တော်မဆားရဲသုတ်တန်ချံအခန်း19အငယ်19ကိုကျွန်တော်အတူတူဖတ်ရအောင်စေရဲသားကိုတနာတော်သူသည်ထာဝရဘုရားအားချင်းငါတော်သူဖြစ်၍သူပြုသောအမှုဤအကျိုးကိုဆက်ပေးတော်မူလိမ့်မည်ကဲဒီမှာလဲထိုးရအတွက်ကျွန်တော်အတူတူနောက်ထပ်ပြန်ဖတ်ရအောင်စေရဲသားကိုတနာတော်သူသည်ထာဝရဘုရားအားချင်းငါတော်သူဖြစ်၍သူပြုသောအမှုဤအကျိုးကိုဆက်ပေးလိမ့်မည်ဆိုတော့ကစင်းရဲနေတဲ့သူကိုတဲ့တင်တနာတဲ့ခါမှာတဲ့မဆပေးခြင်းဟာတဲ့ဘသူကိုချင်းကားတာလဲဆိုရင်အဲ့ဒီပုဂ္ဂိုလ်အဲ့ဒီလူကိုချင်းကားတာမဟုတ်ဘူးတဲ့ဖရာသခင်ကိုချင်းကားတာဖြစ်တယ်ဆိုလိုပါစို့ငွေကြီးနေမယ်ကျွန်တော်အရင်ဆုံးစဉ်းစားမယ်လိုအပ်သူတယောက်ဖြစ်တယ်ကိုယ်စီကတောင်းတာပဲဖြစ်စေအကူအညီလိုချင်တာဖြစ်စေကျွန်တော်ပေးတယ်ဒါပေမဲ့ကျွန်တော်ပေးတဲ့ကလည်းသိတယ်ကိုယ်ပြန်ပေးတော့မဟုတ်ဘူးပြန်မပေးဘူးဆိုတော့လည်းသိတယ်တခါကျလည်းပြန်ပေးမလားလို့လည်းမျှော်လင့်ပြန်ရောအဲ့တော့မပေးဘူးဆိုတော့တိတိကြီးနဲ့လည်းပေးလိုက်ပြန်ရောပေးပြီးခါမှလည်းပြန်ပေးမလားလို့မျှော်လင့်ပြန်ရောကျွန်တော်စိတ်ကိုကြည့်ရတာနော်အေးရမှလည်းမဟုတ်ပါဘူးမပေးပြန်တော့လည်းကျွန်တော်ကစိတ်ကစိုးပြန်ရောအဲ့တော့ကျွန်တော်ကတခါလေးကူညီတာလားမကူညီတာလားဆိုတာကအဲ့ဒီလူရဲ့တုံ့ပြန်မှုပေါ်မှာကျွန်တော်ကကြည့်တတ်တယ်ကဲတခါလေးပြန်ပေးတာမပေးတာထားပေမဲ့ကိုပေးလိုက်တဲ့အရာပေါ်မှာကြည်ကြည်နဲ့နဲ့ကြည်ကျေးဇူးပြန်တုံ့ပြန်လိုက်ကျွန်တော်ကကြည်နေတယ်အော်မစိုးဘူးငါကူညီမဆာထောက်ပံ့ခြင်းအပေါ်မှာသူယေရှုတည်တဲ့သားပဲ။ဘာပဲဖြစ်ဖြစ်နော်ဒီနေ့ပေးဆက်လိုက်တဲ့အရာပေါ်မှာငွေကြေးပမာဏကိုပြန်မဆက်နိုင်ရင်တောင်မှကို့ပေါ်မှာမေတ္တာစိတ်ထားပြီးယေရှုပြုတ်တတ်တယ်။ဆိုလိုတဲ့သဘောကကျွန်တော်တို့ဒီပေးလိုက်တဲ့လူစီကနေတစုံတစ်ခုကိုမျောလဲ။ဘာလို့ကျွန်တော်ထင်တာအဲ့ဒီလူကိုပေးလိုက်တာအဲ့လိုငှားလိုက်တာအဲ့လိုကူညီလိုက်တာလို့ထင်တယ်။ဒါမဲ့ဒီနေ့ဒီနောက်ဘက်တော်ရောစည်ရဲသားကိုသနာတော်သူသည်တဲ့ဘသူကိုပေးထားတာလဲဆိုရင်ထာဝရဘုရားကိုပေးထားတာဒီမှာသုံးနာရီစလုံးကချင်းငါတော့သူဖြစ်တယ်။သူပြုတ်သောအမှုအကျိုးကိုဆက်ပေးလိုက်မယ်။ဒါဆိုကျွန်တော်တို့ပေးလိုက်တာကတော့လူပဲ။ဒါပေမဲ့ကျွန်တော်တို့ကိုပြန်ဆက်ပေးမဲ့သူကဘုရားသခင်ဖြစ်တယ်။ဟာလေလုယာ။ဒါကြောင့်မို့ကျွန်တော်ရဲ့ပေးလိုက်ခြင်းအရာပေါ်မှာဘတော်မှအကျိုးမဲမရှိပါဘူး။အကျိုးမဲမရှိတော့ဒီလိုလိုမျိုးပြောလို့လဲရှိသမျှလူအားလုံးကိုကျွန်တော်ကပေးရမယ်လို့လည်းမဆိုလိုပါဘူး။ဘုရားသခင်ကမခံနိုင်သောစုံစမ်းနောက်ချက်ခြင်းကိုမပေးလို့မခံနိုင်သောဝင်ထုတ်တဲ့ကျွန်တော်မတင်ပါဘူး။ဒါကိုတော့ကျွန်တော်နားလည်ဖို့အတွက်အင်မတန်မှအရေးကြီးတယ်။တခါတလေကျွန်တော်ကစိုးရပြလို့တနာတယ်ပေးခြင်းတယ်။ဒါပေမဲ့တကဘာလုံးကျွန်တော်မပေးနိုင်ဘူး။မပေးနိုင်ပါဘူး။ရှင်းသမျှဆွေမျိုးအားလုံးကျွန်တော်မပေးနိုင်ပါဘူး။ရှင်းသမျှလိုအပ်တဲ့သူများအားလုံးမပေးနိုင်ပါဘူး။နိုင်ငံပေါင်းစုံကျွန်တော်မကူညီနိုင်ပါဘူး။ကိုယ့်ရဲ့အတိုင်းအတာကိုယ့်ကိုဖျားသခင်ပေးထားတဲ့ဝန်တာကိုယ့်ကိုဖျားသခင်ပေးထားတဲ့စပားကြီးနဲ့ကူညီမဆပေးနိုင်တာဖြစ်တယ်။ဥမာယောသတ်လောက်ပေးတဲ့စပားကြီးဆိုရင်တော့တမျိုးပေါ့နော်ဒီနေ့ယောသဟာခေါင်းပါရကာလမကြုံခင်မှာနော်ဒီနေ့ကျွယ်ဝရကာလမှာယောသရဲ့စပကြီးကိုဖြစ်စည်းစီတယ်အဲ့တော့ခေါင်းပါရောက်တဲ့ခါမှာသူ့ညီကိုမောင်မတွေကိုသူပေးနိုင်အောင်တာမကပဲတခြားလိုအပ်တဲ့သူပေါင်းများစွာကိုယောသကူညီနိုင်တယ်ဖြစ်တယ်ဒါကယောသရဲ့စပကြီးပဲဇောဘရဲ့စပကြီးပဲဒါမှမဟုတ်ဇရိတမျိုးကမုံဆိုးမရဲ့အိမ်ကနော်ဒီနေ့မုံညံ့နဲ့စီခွက်ကြတော့သူနဲ့အနီးနားတစ်ဝှက်ရှိတဲ့လူတစ်ခုချောလောက်ပဲလုံလောက်ကောင်းလုံလောက်ပါလိမ့်မယ်အဲ့တော့တခါတည်းမှာကိုအိုးနဲ့ကိုဆန်ဆွဲဗမာစကားပေါင်းရှိလို့ကျွန်တော်ရဲ့အသက်တမှာဘုရားသခင်ကိုယ့်ရဲ့အသက်တမှာပေးဝင်မြမယ်အတိုင်းတာပမာဏရှိပါတယ်။ဇရိတမျိုးကမုဆုမရဲ့အိုးခွက်နဲ့အတူကျွန်တော်တို့ဒီတခါကြည့်ရရင်ယောသရဲ့စပကြီးကိုသွားပြီးတော့နှိုင်းရှင်လို့မရပါဘူး။အဲ့ဒါကမတူညီတဲ့အချင်းနေနဲ့မတူညီတဲ့အရာအသီးသီးမှာဘုရားသခင်ခွဲခါခြင်းဖြစ်တယ်။အဓိကတော့ကျွန်တော်ရဲ့အသက်တမှာသနာတတ်ဖို့အမတ်ထားတတ်ဖို့အောင်းမေ့တတ်ဖို့ပဲအရေးကြီးတာဖြစ်တယ်။အဲ့တော့အခုသနာခြင်းအပြင်ပေးတဲ့ခါမှာတဲ့ချစ်တော်ညီကိုမမတို့ဖះပြန်ပေးมาဖြစ်တယ်တခါလေကျွန်တော်ကစင်ရင်မေ့သွားတယ်တခါလေပေးတဲ့လူကမှတ်မိပေမဲ့ယူတဲ့လူကမမှတ်မိဘူးမမှတ်မိဘူးဒါပေမဲ့အခုဒီနှုတ်ပတ်တော်အရာဆိုအဲ့ဒီစင်ရင်ကတဲ့ကိုမေ့သွားရင်တောင်မှဖះခင်မှာရှိတာဖြစ်တယ်အဲ့တော့မှတ်ထားတဲ့ဖះခင်ကဘယ်သူပြန်ဆက်ပေးမလဲကျွန်တော်တို့တနာအောင်မိခြင်းအရာကိုဘုရားခင်ကပြန်ဆက်ပေးမယ်ဆိုတော့ဒုတိယတစ်ချက်အပြင်ကျွန်တော်နားလည်ရတာဖြစ်တယ်။ကဲတတိယတစ်ချက်ကိုကျွန်တော်ကြည့်အောင်သုတ်တန်ချံအခန်းကြီး22အငယ်9ဖြစ်ပါတယ်။သုတ်တန်ချံအခန်းကြီး22အငယ်9ဒီလိုဖတ်ရအောင်ဒီမှာလည်းထိုးထားပါတယ်။ဂိယုနာမျက်စိရှိသောသူသည် ဆင်းရဲသောသူတို့ကိုကြွေးသောကြောင့်မင်္ဂလာရှိလိမ့်မည်။ယံတွေ့ခြင်းနှင့်ကဲ့ရဲ့ခြင်းလည်းငြိမ့်လိမ့်မည်။နောက်ရှင်ပြန်ဖတ်ရအောင်။ဂယုဏမျက်စိရှိသောသူသည်ဆင်းရဲသောသူတို့ကိုကြွေးသောကြောင့်မင်္ဂလာရှိလိမ့်မည်။ယံတွေ့ခြင်းနှင့်ကဲ့ရဲ့ခြင်းလည်းငြိမ့်လိမ့်မည်။ကြည့်နော်။ဒီချမ်းပိုက်လေးကိုရိုးရိုးလေးပိုင်းပြီးတော့ဖတ်ကြည့်မယ်ဆိုရင်သူ့မှာတဲ့နံပါတ်၁ဂယုဏမျက်စိရှိတယ်။ရှမာရိအမျိုးသားလိုပေါ့မြင်တွေ့လိုက်တဲ့ခါမှာတနာတယ်ဂယုဏရှိတယ်ရှိတဲ့အရာပေါ်မှာသူကဘာလုပ်လဲဆင်းရဲသောသူတို့ကိုကြွေးသောကြောင့်မင်္ဂလာရှိတယ်ဒါပေမဲ့အဲ့ဒီအသက်တာထဲမှာဘာဆက်ငိမ့်လာလဲဆိုရန်တွေ့ခြင်းနဲ့ကဲ့ရဲ့ခြင်းလဲငြိမ်သက်လာတယ်အခုဒီလိုဖတ်သွားတော့တုတ်တန်21 6ကအစီအစဉ်တရားလေးလို့ပြောမလဲလတ်လတ်ပတ်ပါလေးရှိတယ်ဒါပေမဲ့တကယ်လက်တွေ့မှာအဲ့ဒီအကြောင်းအရာကကမောက်ကမတွေအများကြီးဖြစ်ဘလို့ဖြစ်လာလဲဆိုကျွန်တော်ကတနာတယ်တနာလို့ကူညီတယ်ဒါပေမဲ့ကူညီပြီးဒေါသထွက်တယ်ဒေါသထွက်တယ်စိတ်တိုးတယ်စိတ်တိုးခြင်းတို့ကဲ့ခြင်းရှေ့ကဲ့ခြင်းတို့ယံတွေ့ခြင်းလည်းပါတယ်ယံမတွေ့ပြီးအခါမှာငြိမ်သက်ခြင်းမရှိဘဲနဲ့ယံထောင်ခြင်းနဲ့အတူပေးလဲပေးရသေးတယ်မောလဲမောသေးတယ်ကုံလဲကုံသေးတယ်ဒေါသလဲထွက်သေးတယ်စိတ်လဲပင်မပြီးကျွန်တော်ဒီအင်မတန်မှစိတ်ပင်ပန်းစရာလူသားအနေနဲ့ဘဝအသက်တာကိုယဉ်ဆိုင်ခြင်းနဲ့အတူပေးကမ်းခြင်းဆိုတဲ့အရာကိုပါစိတ်ကုံသွားသည်ဒီကျွန်တော်ရဲ့အသက်တာထဲမှာမင်္ဂလာမဖြစ်ဘဲနဲ့အမင်္ဂလာဖြစ်သွားတယ်ဒါဆိုဘယ်ကစတာလဲဆိုအဲ့ဒီမျက်လုံးကစတာမျက်စိကနေစတာမျက်စိကစတာခဏနေတော့နောက်ကနှစ်ပိုက်ကိုမသွားနောက်ကအချမ်းမသွားနေဆင်းရဲသောသူကိုကြွေးကြည့်မသွားနေအရင်ဆုံးမျက်စိဂယုဏမျက်စိဆိုတာနော်ဒီနေ့ဂယုဏမျက်စိဆိုတာဘုရားသခင်ရဲ့မျက်လုံးဘုရားသခင်အကြည့်ဘုရားသခင်မြင်သူမြင်တတ်ဖို့အတွက်ကိုပြောနေခြင်းဖြစ်တယ်ဒါဆိုကဘာပေါ်မှာလောကကြီးထဲမှာဂယုဏမျက်စိပိုင်ရှင်သည်ဘုရားသခင်ပဲဖြစ်တယ်ဘုရားသခင်ဒီကောင်းကင်ဘုံကလူသားကိုကြည့်တဲ့အခါမှာဂယုဏမျက်စိနဲ့ကြည့်အပြစ်ထဲမှာနှစ်မိုးနေတဲ့သူတွေမိမိရဲ့အကျင့်သီလအပြင်ကယ်တင်ခြင်းမရနိုင်တဲ့သူတွေခြာလပတ်ရမ်းပြီးအသက်တာထဲမှာနော်ဒီနေ့စုပ်ပြက်ပြီးတော့ဘုရားရှိခိုးအသေးပြက်နေတဲ့သူတွေကိုမြင်တဲ့အခါမှာဂယုဏမျက်စိရှိတယ်မျက်စိရှိတယ်ဒါကြောင့်မို့အပြစ်ထဲမှာတနာစရာကောင်းတဲ့ကျွန်တော်တို့ကိုနော်ဒီနေ့တပါးတော့သားတို့ကိုစွန့်လွတ်ပြီးတော့ကျွန်တော်ကယ်တင်တယ်အဲ့ဒီကယ်တင်ခြင်းအပြင်အသွေးတော်အပြင်ကားတိုင်းအပြင်ဘုရားနဲ့ကျွန်တော်ကြားမှာရှိတဲ့ယံဟာငြိမ့်သွားတယ်ကြည်ယံငြိမ့်သွားဒါဆိုဘုရားသခင်ရဲ့ဂယုဏမျက်စိသူပေးတဲ့အရာဒီဖခင်နဲ့ကျွန်တော်ကြားမှာရှိတဲ့ညံယံဘာဖြစ်သွားလဲငြိမ့်သွားတယ်အဲ့တော့သူကမြင်ကလေးကဘလို့မြင်တာလဲဆိုရင်တနာစရာလို့မြင်တာလူအပ်သူလို့မြင်တာပြိုင်ဘက်လို့မမြင်ဘူးတခြားလူတယောက်လို့မမြင်ဘူးအဲ့ဒီမျက်စိကနေကျွန်တော်ကစတာတခါတည်းမှာကျွန်တော်တို့ကကြည့်လိုက်တဲ့အကြည့်ကဂယုဏမျက်စိမဟုတ်ဘူးလုတ်ပေးရမှာဆိုတဲ့အကြည့်နဲ့ကျွန်တော်ကကြည့်လိုက်တာမကောင်းတတ်ဘူးဆိုရဲအကြည့်နဲ့ကြည့်လိုက်တာเนาะကြည့်เนาะတခါလေကြာရင်လေဟိုငါမမလုပ်ရင်ဘလို့လုပ်မှာလဲဆိုရဲအကြည့်နဲ့ကျွန်တော်ကြည့်တတ်တယ်တခါလေကြာလဲကျွန်တော်ရဲ့အသက်တာထဲမှာဘလို့ပဲဖြစ်ဖြစ်တော့ဒီနေရာမှာတော့ငါဝင်ပါရရမယ်ဆိုရဲငါမမလုပ်ရင်တော့ဘသူလုပ်မလဲဆိုရဲငါဆိုရဲအရာနဲ့ကျွန်တော်ပါပြီလေသွားပြီးကြည့်တတ်တယ်ဟာတခါကြာလဲတစုံတယောက်ကတိုက်တွန်းလို့ဆိုလို့ပေါ့ဒါတော့နင်လုပ်သိနေပြီဒီနေရာတော့နင်ပေးသိနေပြီနင်လိုအနေထားမျိုးနဲ့တော့ဒီနေရာတော့နင်လူသိနေပြီဒီလူကတော့နင်မဆသိနေပြီဆိုရဲတစုံတူးရဲ့တော့အဘဒါမလဲနောက်တစ်စင်မှာဆိုတော့ပူပူလင်းပေါ့ဟာပေးလိုက်တယ်ဆိုရဲဂုံတရီကိုကိုကခံယူချက်အများစုမှာတော့မရှိပါဘူးဒါပေမဲ့တခါပန်တချို့လူတွေရဲ့အသက်တာမှာဒီဟာတွေ့ရငါပေးလိုက်တယ်ငါလူတယ်ငါအလူရှင်ငါကကူညီလိုက်တယ်ငါကမဆပေးလိုက်တယ်ငါကကြောင်းထားပေးလိုက်တယ်ငါကသူ့ကိုတနာလိုက်တယ်ငါကသူ့ဘဝကိုပြောင်းလဲပေးလိုက်တယ်ဆိုရဲငါဆိုရဲမျက်စိနဲ့ကျွန်တော်သွားကြည့်တဲ့ခါမှာဒုတိယတစ်စင်မှာကျွေးမွေးပြုစုတော်လဲမင်္ဂလာမှာဖြစ်တော့ဘာကြောင့်လဲယံညင်းချင်းနဲ့ယံတော့ဒီနေ့ယံတွေ့ချင်းနဲ့ကဲ့ရဲ့ချင်းနဲ့လွတ်ကင်းရမယ်စားယံဖြစ်ချင်းနဲ့ကဲ့ရဲ့ချင်းနဲ့ကျွန်တော်ရဲ့အသက်တာမှာဖြစ်လာတယ်ဒါဆိုဘယ်နေရာကမှားတာလဲဂယုဏမျက်စိဆိုရယ်ဘုရားသခင်အမြင်နဲ့ကျွန်တော်မကြည့်ရင်ကျွန်တော်ရဲ့ပီကန်ချင်းတွေကနေပြီးပြဿနာပို့ပြီးတော့တက်လာတယ်မလူလို့တက်တာမဟုတ်ဘူးနော်လူလို့တက်တာကြည်ချင်းနဲ့အာရမို့လူမှာမရှိဘူးတခါတည်းကျွန်တော်ဒီဘက် A ကိုလွှင်တော့ B ကအော်တယ်မင်းတို့ A ပဲလွှင်နေ B ကိုဘာလို့မလွှင်ဘူး B ကိုလွှင်လဲ A ကအော်မင်းတို့ B ပဲလွှင်ပါအောင် A မလွှင်ဘူး A ရော B ရောလွှင် C ကအော်မင်းတို့ A နဲ့ B ပဲလွှင်တာဘာလို့ C ကိုမလွှင်ရလဲတခါလေလွှင်တာတောင်မှသူကဘာလို့လွှင်တယ်ဆိုတဲ့အရာရှိတယ်အဲ့တော့ကျွန်တော်ဒီတစ်ဖက်ရဲ့တုံ့ပြန်ခြင်းကိုကျွန်တော်မစဉ်းစားဘဲနဲ့စည်ရဲသောသူကိုကျွန်တော်မြင်လာတဲ့အခါမှာနံပါတ်1ကျွန်တော်ရဲ့အသက်တာမှာဘုရားသခင်ရဲ့အမြင်နဲ့ကြည့်ဖို့အတွက်ဖြစ်တယ်ဘုရားသခင်ရဲ့ဂယုဏမျက်စိထဲမှာယောပါနေတဲ့ချစ်ချင်းမေတ္တာသည်အဂါဘီချစ်ချင်းမေတ္တာဖြစ်တယ် အဂါဘေဆိုတာတုံ့ပြန်ခြင်းကင်းလဲချစ်ပြရစေဆိုမြစ်တာဖြစ်တယ်။ဘာမှပြန်မရလဲငါမင်းကိုချစ်ပြရစေ။မင်းအသိမှတ်မပြုလဲချစ်ပြရစေ။မင်းလက်မခံလဲကူညီပြရစေ။မင်းယေရှုမတင်တက်လဲပေးပြရစေဆိုတဲ့မျက်စိကိုဂရုဏာမျက်စိလို့ခေါ်တယ်။အဲ့ဖခင်မှာရှိတယ်။ဒါဆိုအဲ့ဒီမျက်စိနဲ့ကျွန်တော်မြင်ပြီးလိုအပ်နေသောသူကိုကျွန်တော်ကြွေးမွေးရင်နဲ့ညံငိမ့်နဲ့ယံငိမ့်နဲ့ကဲရဲ့ခြင်းနဲ့လေကင်းခြင်းနဲ့ကဲရဲ့ခြင်းနဲ့ကင်းခြင်းနဲ့ဆိုတာဘသူဘာပြောပြောသူကမဆိုင်တော့အစောကြီးတဲကပြန်တုံ့ပြန်ခြင်းကိုမမျော်လင့်ပဲပြီးတဲ့အတွက်တုံ့ပြန်ခြင်းမလာလဲအေးစေပဲအစောကြီးတဲကပြန်လဲလှဲ့လာမဲ့မေတ္တာကိုမမျော်လင့်တဲ့အတွက်ပြီးလိုက်တဲ့ကဒီကနေ့ကျွန်တော်ရဲ့အသက်တာမှာငြိမ်းချမ်းတယ်နော်ဒီနေ့ဒီတစ်ပတ်ထဲမှာကျွန်တော်တအားသဘောကျလို့ကာတွန်းလေးတစ်ခုတင်ထားတယ်လူနှစ်ယောက်ဟာမေတ္တာအကြောင်းဆွေးနွေးကြတယ်။လူတစ်ယောက်ပြောတယ်မေတ္တာဆိုတာเนาะဒီနေ့အသွားရှိအပြန်ရှိရမယ်။ဒီဘက်လူကလည်းဆွေးနွေးတယ်မေတ္တာဆိုတာအသွားပဲလူတွေအပြန်လို့ရမလို့တဲ့ကိုပေးလိုက်ပြီးရောတယ်။အဲ့နှစ်ယောက်ကဆွေးနွေးရင်းနဲ့မင်းကမေတ္တာအကြောင်းဘယ်လောက်သိရလားငါကမေတ္တာအကြောင်းဘယ်လောက်သိရဆိုအဲ့နှစ်ယောက်ကယံထဖြစ်တယ်။ဆွေးနွေးတာတော့မေတ္တာအကြောင်းပဲဒါပေမဲ့ဘယ်မှာအဆုံးသက်သွားလဲယံဖြစ်ချင်းမှာအဆုံးသက်သွားတယ်။ဒါဆိုဒီနေ့ဒီနေရာမှာဒီသုတ်တဲ့20နှစ်ဟာကဲရင်ရှင်နဲ့ရန်တွေ့ချင်းကိုတကယ်တော့ငြိမ့်သွားရမှာပီကန်ချင်းစည်ရင်သားကိုတနာချင်းဆိုတာကဲရင်ချင်းနဲ့ရန်တွေ့ချင်းငြိမ့်ရမယ့်အစားပေးခါမှာကဲရင်ချင်းနဲ့ရန်တွေ့ချင်းကဖြစ်လာမကူညီတော့ကတော့ပြဿနာမတက်ဘူးကူညီခါမှာကူညီတဲ့သူနဲ့အကူညီခံတဲ့သူကြားမှာရန်ပွဲတွေဖြစ်ကုန်တယ်ကြီးမဆာခင်တော့အမတော်သေးတဲ့ခင်မင်ကြတဲ့မိတ်ဆွေကူညီမစားပြီးကမှရန်တွေ့ချင်းနဲ့ကဲ့ရဲ့ချင်းဆိုတဲ့အရာကဖြစ်လာ။သူကကက်ရှီးနဲ့လည်းတလောက်ပဲပြီးတယ်။နင်တို့ကမပေးတော့ဘူးလား။နင်ကပေးလား။ကျွန်တော်ထင်ပါလိမ့်မပြီးနိုင်မငိမ့်နိုင်တဲ့ပြဿနာပေါင်းများစွာနဲ့ရင်ဆိုင်ရတယ်။အဲ့ဒီခါမှာကျွန်တော်တို့ဘာဖြစ်လဲ။ပီကန်ချင်းဆိုတဲ့အရာကိုစိတ်ပြက်စိတ်ကုန်သွားတဲ့ခါမှာဖျားသခင်ပြင်ဆင်တဲ့မင်္ဂလာနဲ့လွဲမှားသွားအောင်မာနက်စာတန်ဒီပီကန်ချင်းကြားမှာမနီပူလေးအရင်လုပ်ပါတယ်။ပီကန်ချင်းကြားမှာအင်မတန်မှလှည့်ပြားတတ်တော်သူဒီစာတန်ပဲဖြစ်တယ်။ပေးလိုက်တဲ့အရာကို तू လှည့်ပြားလိုက်တာပေးလိုက်တဲ့အရာကိုကြားတဲ့က तू ကလှည့်ပြားတဲ့ခါမှာဒီနေ့ယံငင်းရမယ့်စာယံဖြစ်ခြင်းနဲ့အဆုံးသက်သွားတဲ့အရာအများကြီးတွေ့ရတယ်။အဲ့တော့ကျွန်တော်ဒီပထမသုံးချက်ကိုကြည့်လိုက်တဲ့ခါမှာစည်ရသောသူအောင်းမေ့သောသူမင်္ဂလာရှိကိုကိုယ်တိုင်စည်ရခတ်ခဲ့တဲ့ခါမှာဘုရားသခင်ကျွန်တော်ကိုဂူညီမစားတယ်။ကိုပေးလိုက်တဲ့အရာကို तू မမှတ်မိပဲဒုတိယချက်မှာဘုရားသခင်မှတ်မိတယ်။ဘုရားသခင်ချင်းကားလို့ပဲအချင်းကာလတစ်ခုရောက်တဲ့ခါမှာဘုရားသခင်ဒီကိုပေးလိုက်တဲ့အရာကိုပြန်ဆက်ပေးမယ်။ချစ်တော်ညီကိုမမတို့ကျွန်နစ်ရှင်လာများစွာပေးဆက်ထားအရာကောင်းရှိပေါင်းရှိပါလိမ့်မယ်။အဲ့ဒီလူစီကပြန်ရနိုးပြန်ရနိုးပြန်ရနိုးနဲ့ကျွန်တော်မျော်လင့်တဲ့အရာများလည်းရှိပါတယ်။ဒီနေ့ညနေခင်းမှာကျွန်တော်အားပေးပြရစီ။အဲ့ဒီလူစီကမမျော်လင့်ပါနဲ့ဘုရားသခင်စီကမျော်လင့်ပါ။အဲ့ဒီလူကမမှတ်မိတော့တော့ဘူးကျွန်တော်ထင်တာမမှတ်မိတော့တော့ဘူး။ဘာလို့ဆိုရတဲ့လူတွေကသိမှတ်မိခဲ့တယ်။ပေးရလူကသာမှတ်မိနေတာ။ရတဲ့လူကမမှတ်မိဘူး။ဒါပေမဲ့အဲ့ဒီရတဲ့လူမမှတ်မိတာအရင်မကြည့်ဘူး။ဘုရားသခင်မှတ်မိတယ်။ဒါဒုတိယချက်မှာသုတ်တန်19မှာပြောပြီးဘုရားပြန်ပေးမယ်။ဖျားမှတ်ထားတယ်သုံးတစ်ချက်မှာတော့ဂရုဏာမျက်စိနဲ့ကျွန်တော်မြင်တွေ့တတ်ဖို့အတွက်အင်မတန်မှအရေးကြီးတာဖြစ်ပါတယ်။ကဲလေးတစ်ချက်ကိုကျွန်တော်ကြည့်အောင်။ဟေရှာအနာဂတိကျမ်းအခန်းကြီး58အငယ်10လောက်ကိုဖတ်ရအောင်။အငယ်10လောက်ကိုကျွန်တော်ဖတ်ရအောင်။အတူတူဖတ်ကြပါစို့။မုသိသောသူနှင့်စည်ရဲသောသူကိုတနာသောစိတ်နှင့်ချမ်းသာပေးလင်မရှင်းလင်းသောအရာမှသင်၏အလင်းဒီပေါ်ထွင်း၍သင်ဤမောင်မိုက်သည်မွန်းတဲ့လင်းကဲ့သို့ဖြစ်လိမ့်မည်စတိကိုဆက်ပြောဖတ်ရအောင်ဒါရဖျားသည်သင်ကိုအစဉ်ပြဲ့ပြင်တော်မူမည်အစာခေါင်းပါသည်ကာလ၌ဝါစွာကျွေး၍သင်ဤအယိုးကိုခိုင်ခန့်စေတော်မူမည်သင်သည်ရေလောင်းသောဥယျာဉ်ကဲ့သို့၎င်းရေမပြဲ့နိုင်သောဆိုင်းရေတွင်ကဲ့သို့၎င်းဖြစ်လိမ့်မည်သင်ဤစနစ်မှာသင်ဤအမျိုးအနွယ်သည်ရှေးပြိုပြဲ့ရာတို့ကိုပြုပြင်ကြလိမ့်မည်ရှေးကာလ၌တည်ပူးသောတိုက်မြင့်များပေါ်မှထက်ဆင်း၍တည်ဆောက်ကြလိမ့်မည်သင်သည်လည်းပြိုပြဲ့သောမြို့ရိုးကိုပြုပြင်သောသူလူနေရာလမ်းများကိုပြင်ဆင်သောသူဟု၍သမုတ်ချင်းကိုခံရလိမ့်မည်တစင်းမှာမွတ်သိသောသူနှင့်စင်ရဲသောသူကိုတနာသောစိတ်နှင့်ချမ်းသာပေးရင်မောင်မိုက်ထဲမှမွန်းတဲ့ကဲ့သို့အလင်းဖြစ်မည်ဒီနေ့မတ်သိချင်းနဲ့စင်ရဲချင်းလို့ပြောလာတဲ့ခါမှာငွေကြေးတစ်ခုလည်းမဟုတ်ပါဘူးကျွန်တော်ကနဦးမှာပြောခဲ့ပြီးဖြစ်တယ် စိတ်ပိုင်းဆိုင်ရာစည်ရင်းနေတဲ့သူတွေဝိညာဉ်ရပိုင်းဆိုင်မှာစည်ရဲသူတွေအများကြီးရှိပါတယ်လော်ဒဂီအသင်းတော်လို့ကိုကူကိုဟုတ်လာပြီလို့ထင်ပေမဲ့အရှက်ရစရာကောင်းလောက်အောင်စည်ရဲမွဲတည်ပြီးဝိညာဉ်ရဲ့မှာကြာရှုံးနေသူတွေအများကြီးရှိတယ်အဲ့ဒီသူတွေကျွန်တော်မြင်လာတဲ့အခါမှာကဲ့ရဲ့ပြစ်တင်မဲ့စာတနာဖို့အတွက်ဖြစ်တယ်တချို့လူတွေကအင်မတန်မှတနာဖို့ကောင်းတဲ့ဝိညာဉ်ရဲ့မှာအရာအလုံးရှိတယ်နော်လော်ဒဂီလို့အကုန်ရှိတယ်လူပုံတန်ကြည့်တဲ့ခါမှာတနာစရာမကောင်းတဲ့အတွက်ကျွန်တော်ကဘယ်တနာမလဲအမြင်အောင်ကတ်သေးတယ်ဒါပေမဲ့ဝိညာဉ်ရမှာခြုံခြုံကြပြီးဝိညာဉ်ရမှာအရှက်ရစရာဖြစ်နေတဲ့အရာကိုကျွန်တော်ကတနာစရာလို့မမြင်တော့ဘလို့သွားမြင်လဲဆိုအမြင်ကတ်စရာလို့မြင်တယ်ဒေါသထွက်စရာလို့မြင်တယ်အဲ့ဒီခါမှာကျွန်တော်ရဲ့အသက်တာထဲမှာဒေါသဖြစ်လာတယ်စောစောကကျွန်တော်ဖတ်သွားတဲ့နော်ဒီနေ့သုတ်တန်20နှစ်လို့ရန်တွေ့ခြင်းနော်ဒီနေ့ကဲ့ရဲ့ခြင်းဆိုတဲ့အရာကကျွန်တော်ထဲမှာဖြစ်ပေါ်လာတယ်တကယ်တမ်းတော့တနာစရာချိုးတဲ့နေတဲ့အရာပေါ်မှာကျွန်တော်ရဲ့အသက်တာထဲမှာကိုကဝိညာဉ်ဟာကြွယ်ဝတော်သူဆိုရင်ပေးကမ်းတိဆောက်ပေးဖို့ကကိုတာဝန်ဖြစ်လာတယ်ကျွန်တော်ကမရှိစင်းရဲတာကိုပတ်စံပေးဖို့လောက်ပဲစဉ်းစားတာဝိညာဉ်ဟာချိုးတဲ့စင်းနေတဲ့သူကိုဝိညာဉ်ဟာပေးဖို့လဲလိုအပ်တယ်ဆိုတော့ကိုမမေ့ဖို့အတွက်ဖြစ်တယ်သူ့မှာမရှိတာသူဘယ်ပေးနိုင်မလဲကြီးလေးမရှိစင်းရဲတာတယောက်ကိုလမ်းပေါ်မှာတော့ဒီနေ့မရှိလို့တောင်းစားနေသူတယောက်ကိုမင်းကဒါလေးတော့မရှိဘူးလားမင်းကပတ်စံမရှိရလားဆိုပြီးကျွန်တော်ကသွားပြောရင်ကျွန်တော်တော့တော့ဒီနေ့ဥကြောင်ကြောင်နိုင်တဲ့လူကောင်မှရှိမှာမဟုတ်မင်းကမင်းဘာလို့ကောင်းမှုဝင့်မလားလဲမင်းကဒီမှာဟိုတယ်မှာစားပါလားမင်းဘာလို့ဒီမှာဒဏ်ခွက်နဲ့စားနေရလဲအဲ့လူသွားပြောရင်အဲ့လူလေးကျွန်တော်ကြောင်တောင်နဲ့ကြည့်မှာသူ့မှာမရှိတာကျွန်တော် expectation ကျွန်တော်မျှော်လင့်ထားတဲ့တုံ့ပြန်မှုမျိုးသူဘလို့ပေးနိုင်မှာလဲဒါတော့ရှင်းတယ်ဘသူတယောက်မှအဲ့ဒီကိစ္စမျိုးမလုပ်အမေစောသွန်တဲ့နခုမှာတော့ကျွန်တော်ကအလိုမမြင်တတ်တော့စိတ်ပိုင်းဆိုင်တဲ့ဝိညာဉ်ပိုင်းဆိုင်မှာကြတော့စောသွန်ပြောလို့အပြင်းမန်းတဲ့မဟုတ်တဲ့အတွက်တချို့လူတွေကကျွန်တော်စောသွန်သွားပြောမင်းကွာဘာဖြစ်နေရလဲမင်းကွာမဟုတ်ဘူးလေ तू စိတ်ကဆင်းရဲနေတာ तू စိတ်ဆင်းရဲနေတာသင်လိုချင်တဲ့တုံ့ပြန်မှုမျိုး तू မပေးနိုင်ဘူး तू စိတ်ဆင်းရဲနေတာသူ့မှာစိတ်ပိုင်းဆိုင်ရာချို့တဲ့နေတာစိတ်ပိုင်းဆိုင်ရာအားငယ်စိတ်ပြက်နေတာစိတ်ပိုင်းဆိုင်မှာချုံချုံကြနေတာအဲ့တော့ကျွန်တော်တောင်းဆိုမှုမျိုး तू မပေးနိုင်ဘူးဒါအင်မတန်မှအရေးကြီးတယ်တခါတည်းမှာအဲ့ဒီကိစ္စဒီမိသားစုရဲ့မှာလင်မယားကြားမှာအသင်းတော်ထဲမှာကျွန်တော်ဖြစ်တဲ့ကိုကစိတ်ချမ်းဆိုင်ရာမှာချမ်းသာနေစိတ်ပန်းဆိုင်ရာကြွယ်အောင်မှုရှိရင်ဒါပေမဲ့သူ့ရဲ့အသက်တာမှာစိတ်ပန်းဆိုင်ရာအားနေကိုကကိုချမ်းသာလိုမျိုးတောင်းဆိုရင်ဆိုရင်စောစောကမရှိစင်းသားတယောက်ကိုခမင်းဟိုတယ်မှာဘာလို့မစားတယ်လို့မိကုန်းနဲ့မိရနဲ့အတူပဲဖြစ်သွားတယ်နောက်တစ်ဆင့်မှာဝင်ရင်းရပိုင်ပို့တော့မှဆိုးသေးတယ်ကိုကဝင်ရင်းရပိုင်မှာကြွယ်ဝချမ်းသာပါလိမ့်မယ်ဘုရားသခင်ပေးတဲ့ညီသက်ချင်းဘုရားသခင်ဖွင့်ပြတဲ့အလင်းဘုရားသခင်ပေးတဲ့ပြင်ဆင်ခြင်းနဲ့ကျွန်တော်ရှိပါလိမ့်မယ်ဒါပေမဲ့တစ်ဖက်ကညီကိုမှဝိညာဉ်ရသည်အာနေချုပ်တဲ့စင်းရဲနေထောက်ပင့်ကူညီမဆပြီးဘုရားဖြစ်တယ်မင်းဒါလေးတော့မသိဘူးလားမင်းဒါလေးတော့ပြောရလားမင်းဒါလေးတော့နားမလည်လားဆိုတဲ့အရာကဘာနဲ့တူလဲဆိုစောစောကချုပ်တဲ့နေသောသူကိုကျွန်တော်ပြောလို့ခင်ဗျာဘာလို့ဟိုတယ်မှာမစားလဲလို့မိကုန်းနဲ့အတူတူပဲဘာလို့ဒီချမ်းမိုက်လို့မပြောလဲဘာလို့လုံမလုပ်တာလဲတခါလေကျွန်တော်ကကိုရှိတိုင်းမရှိတဲ့သူကိုကိုယ်လိုဖြစ်စီချင်းကိုပီရနဲ့သွားပြီးတိုင်းတာတဲ့ခါမှာတစ်ဖက်လူတွေကဒီနေ့အဖြစ်အာရုံနေတာဖြစ်တယ်အဲ့တော့ဒီနေ့ဒီနေရာမှာ58ခုမြောက်ဟေရှာ58မှာကျွန်တော်ခုပဲဖတ်သွားတယ်မုတ်တိတ်တော်သူနဲ့စီရဲတော်သူကိုတနာစင်းနဲ့ချမ်းသာပေးလေမရှင်းသောအရာဒီအသင်းဤအလင်းလိုက်ပေါ်ထွေးသင်းသည်ကျွန်တော်လည်းဆိုပါသင်းသည်သင်းဤမောင်မိုက်သည်ဘုန်းတဲ့အလင်းကဲ့သို့ဖြစ်လိမ့်မည်ကျွန်မရှိရင်မောင်မိုက်နေအရာတွေကလည်းမွန်းတဲ့အလင်းလိုမျိုးလင်းလာမယ်။ဒီနေ့အပြင်မောင်မိုက်နေဒီလောကကြီးမှာအလင်းဖြစ်တယ်။သင်တို့ဒီလောကရဲ့အလင်းလောကစားလို့ပြောတဲ့အခါမှာဒီမောကကြီးမှာကျိုးသည်ထွန်းလင်းဖို့အတွက်ဖြစ်တယ်။ဖျားသားအနေနဲ့လင်းဖို့အတွက်ဖြစ်တယ်။ဒါပေမဲ့လိုအပ်နေသောသူကိုကျွန်တော်တို့ကကူညီစာနာစိတ်မရှိကျွန်တော်မလင်းနိုင်ဘူး။ကျွန်တော်ဝိညာဉ်ရမှာကိုကအားရှိနေတော်ညာလဲဝိညာဉ်ဟာစည်ရဲနေသောသူကိုကျွန်တော်တို့ဒီထောက်ပင့်ကူညီမဆမဲ့စားကျွန်တော်တို့တွားရောက်ခဲ့ရဲ့အပြစ်တင်နေရင်ကျွန်တော်တို့အလင်းမလင်းတော့အဲ့တော့ကိုယ်စဉ်းစားမယ်ငါဝိညာဉ်ကမှန်တာပဲငါဘာမှန်းနေလဲဘာဖြစ်သွားပြီလားစောစောကလော်ဒဂီအသင်းတော်ဖြစ်သွားပြီငါမလို့တဲ့ငါမှန်နေရပဲငါဥကိနေငါအဆင်ပြေနေရပဲငါမှအလုံးရှိတာပဲငါဘာမှမလို့တဲ့ဒါပေမဲ့တစ်ဖက်မှာဖျားရှိမှာအင်မတန်မှစည်ရဲမွဲတည်အရှက်ရနေတဲ့တဏ္ဍဖြစ်လာအဲ့ဒီသူကိုဖျားသင်ကသိတယ်စတဲ့မှာထာဝရဘုရားသည်တင့်ကိုအစဉ်ပြည့်ပြည့်တော်မူ၍အစာခေါင်းပါသည့်ကာလ၌ဝါစွာကြွေတင်းအယိုးကိုခံခန့်စီမယ်။တင်းသည်ရေလောင်းသောဥယျာဉ်ကဲ့သို့၎င်းရေမပြတ်နိုင်သောစိုင်းရင်တွင်ကဲ့သို့၎င်းဖြစ်မယ်။ ဆိုင်ရင်တွင်ဆိုတဲ့အရာကဘတော်မှမကုန်နိုင်သောအရာဖြစ်တယ်။ဆိုင်ရင်တွင်ဆိုတာရှိတာခတ်လိုက်တယ်ဒါပေမဲ့ခဏနေပြန်ပြေးလာတယ်။ပေးလိုက်တယ်ပြန်ပြေးလာတယ်။ဆုတ်ထုတ်လိုက်တယ်ပြန်ပြေးလာတယ်။အဲ့ဒါဆိုင်ရင်တွင်ဖြစ်တယ်။ဘာကြောင့်လဲဆိုင်ရင်တွင်သည်အောက်မှာရှိသောပင်မရေစီးချောင်းနဲ့ဆက်သွယ်ထားလို့တွေ့ဖြစ်တယ်။အဲ့တော့ဒီနေ့ဆိုင်ရင်တွင်ကဲ့သို့ဖြစ်တယ်ဆိုရင်အသက်တာကကျွန်တော်ရဲ့အသက်တာငါဓာပေးလိုက်ရင်တော့ကုန်သွားတော့မှာပဲငါဓာလေးပေးလိုက်ရင်တော့မရှိတော့ဘူးပဲငါဓာလေးပေးလိုက်ရင်တော့မကျန်တော့ဘူးပဲလို့စဉ်းစားတတ်တယ်တကယ်တော့ဆိုင်ရင်တွင်ကဲ့သို့ဖြစ်စေအသက်တာကပေးလေလေဆက်လက်စီးဆင်းလေလေပဲဖြစ်တယ်ဇရတမျိုးကမူဆုံးမလို့ဒီဟာစားပြီးကျမနဲ့ကျမသာသေဖို့ပဲရှိတယ်ဒါပေမဲ့ तू ပေးလိုက်တဲ့အရာ तू စတင်စီးဆင်းလိုက်တဲ့အရာတွေက तू အိမ်ထဲမှာရှိတဲ့အိုးထဲမှာအစမပြဲအင်တန်ကာလာပတ်လုံးဆက်လက်စီးဆင်းခြင်းမင်္ဂလာကိုခံစားရရှိတာဖြစ်တယ်။အဲ့တော့ချစ်တော်ညီကိုမမတို့ကျွန်တော်တို့ပေးလိုက်တယ်ဆိုတာဟာကိုယော့သွားဖို့တော့မဟုတ်ဘူး။တနာကူနာနဲ့ပေးလေလေတာ၍ပေးလာနိုင်လေပဲ။ကျွန်တော်တို့မပေးနိုင်တာမပေးသေးလို့ဖြစ်လိမ့်မယ်။ငွေထုတဲ့ကျွန်တော်ပြတော့မဟုတ်တော့။ငွေထုတဲ့ပြတော့မဟုတ်။စိတ်စည်းရဲနေတဲ့လူကိုစိတ်မရှိတဲ့လူတွေကိုကျွန်တော်တို့စိတ်မရှိနိုင်ခြင်းသည်ကျွန်တော်စပြီးစိတ်မရှိသလိုကျွန်တော်မရှိတာငါစိတ်နဲ့တော့ကောင်းတော့မလွယ်ပါဘူးမဟုတ်ဘူးကိုယ်စိတ်နဲ့ကိုသွားနိုင်တော့တကယ်တော့ကိုစမရှိသေးလို့ဟာဒီလူလူဝိညာဉ်ကသွားအားပြီးတော့ကိုယ်လည်းငါရှိရလေတခါပြောကိုတော်မရက်တက်တက်ရတာတခါကျကိုပြောလေကိုတော်မဟိုရှိစုမဲ့စုချမ်းပိုင်နေကိုကကိုကပြီးခွာယူလို့တားနေချရဝိညာဉ်ပိုင်ကြောက်ကိုကလေအယားဆင်းရဲလို့ခံစားဟေးဒါလေးပဲရှိတာဒီချမ်းပိုင်လေးနဲ့ဖိုးလိုက်ဖိုးလိုက်အသက်ရှင်နေရတာအတူငါသွားပြောလိုက်တော့သူငါအားပြတော့ကိုရှိတာပါကုံသွားမဟုတ်ဘူးကျွန်တော်ဘာလို့ဖောက်လိုက်ဖောက်လိုက်ဖြစ်နေသလားကျွန်တော်မပေးလို့ကျွန်တော်မပေးလို့တတ်သိမခံလို့ဘယ်တော့မှတတ်သိခံစရာမရှိတော့ဂျုံလို့တခါပြောမှာတတ်သိခံလို့စဉ်းစားမခံရဘူးဒီနေ့တတ်သိခံနောက်တစ်ပတ်ကျရင်တတ်သိခံစရာမရှိတော့အတွက်တချို့ကခြံထားတယ်ကျွန်တော်နှစ်ပိုင်းခွဲခံတယ်ကိုရီးယားကကြားတယ်တစ်ပိုင်းနောက်ပတ်ကျတစ်ပိုင်းသွားလို့စဉ်းစားထားတာအရန်ကောင်းတဲ့တက်တဲ့ခါကျတော့တခါလေးပြောလိုက်ရင်ကုံသွားမှာဆိုတဲ့အတွက်သူကစိတ်ထဲမှာလေဟိုနောက်တစ်ပတ်ကျပြောစရာမရှိဒုက္ခပဲနော်အခု home sale တွေကလည်းကိုယ့်နာမည်တက်တက်ခေါ်တာနော်ဟို Friday home sale ပြတ်တာမရှိဘူး Tuesday home sale ဆိုလူနေတော့အကိုအလှည့်ရောက်ကိုရောက်မှာပဲနော်ဆိုတော့ကိုကပါခြံထားတယ်နော်တချို့ကတလားတခါမှလာတယ်ဘာလို့ဆိုတော့တက်တဲ့ခါကျစုထားတာနော်တလားလုံးနော်နာမည်ထဲမှာပြောတော့နော်စီအော်ပြောပါသွားတယ်နော်ဆိုတော့နော်တလားတခါလာဘာတက်တိခံကျတလားစာဆုထားရသွားနော်ဆုထားပြီးတော့မှတခါတည်းတက်တိခံလာဆိုတော့ကျွန်တော်ကတခါကျရင်ဘာဖြစ်သွားလဲဆိုရင်တက်တိခံဖို့တော့မှကုံသွားမယ်လို့ထင်တာတခါကျရင်ရထားတဲ့ဟာလေးကကုံသွားမယ်လို့ထင်တာမဟုတ်ဘူးလေငွေလဲအဲ့လိုပဲပေါ့ငါရှိရသေးသူပေးလိုက်ကုံသွားမယ်ထင်တယ်စိတ်လဲကုညီလိုက်ပေးသွားစမ်းရင်တွင်ဆိုတာမကုံဘူးမကုံချောင်းကိုဘလို့သိရမှာလဲဆိုရင်စမ်းရင်တွင်ဆိုတာခတ်ပြီးပေးလိုက်မှမကုံချောင်းကိုသိရမှာသွားပြန်ပြေးလာတော့သူတွင်ကပြန်ပြေးလာခတ်တော့လိုက်တယ်ပြန်ပြေးလာတယ်ခတ်တော့လိုက်တယ်ပြန်ပြေးလာတယ်ဒါပေမဲ့ပြန်ပြေးလာတယ်ဆိုရယ်သဘောတဘာဝကိုမခတ်မထုတ်မရှင်းမပင်းမရှင်းမသိအောင်မသိအောင်ဇရိတမျိုးကမုတ်ဆိုးမအိုးလို့ပေါ့မထုတ်လိုက်မရှင်းမပင်းမလိုက်ရှင်းအဲ့ဒီမှာပြန်ပြေးလာတယ်ဆိုရယ်မင်္ဂလာကိုမခံစားရအောင်ကျွန်တော်တို့ဒီပြန်ဖြည့်ခြင်းမင်္ဂလာကိုမခံစားရခြင်းဒီကျွန်တော်တို့မပေးသေးလို့ဖြစ်မယ်ငွေချင်းနဲ့တဲ့နဲ့ပြောမယ်ဆိုကျွန်တော်မပေးသေးလို့မလူသေးလို့ကျွန်တော်အကောင့်ကအဲ့ဒီအတိုင်းမရှိနေအသေးကြီးပဲအငြိမ်ပဲအဲ့ဒါဆိုင်ရင်တွင်လို့မကုန်ရေသေးလို့ခေါ်တယ်။အဝင်လည်းမရှိဘူးအထွက်လည်းမရှိတော့အထွက်မရှိအဝင်လည်းမရှိတော့အဲ့ဒါပိတ်နေတယ်။ကြာလိုက်အဲ့ဒါအဲ့တိုင်းပဲ။အဲ့တော့ကျွန်တော်ဒီစတင်စီးဆင်းတဲ့အခါမှာစတင်စီးဝင်ခြင်းဆိုတဲ့မင်္ဂလာကိုကျွန်တော်ရဲ့အသက်တာမှာခံစားရတယ်။ဒါကြောင့်မို့ငွေချေးပိုင်းဆိုင်ရာတစ်ခုပဲမဟုတ်ဘူးလိုအပ်တော်သူကိုကျွန်တော်မြင်တွေ့လာတဲ့အခါမှာစိတ်ပိုင်းဆိုင်ရာဝิญဉ်ပိုင်းဆိုင်ရာအထူးသဖြင့်ငွေချေးပိုင်းဆိုင်မှာကျွန်တော်တို့မာစာကူညီပေးဖို့တော်ဖြစ်တယ်။လိုအပ်နေတဲ့ကျွန်တော်တိုင်းပြည်မှာလိုအပ်နေတဲ့သူတွေနာကျင်တဲ့သူအများကြီးရှိအများရှိကျွန်တော်ကဆိုတော့ပြောလို့ပူလိုက်အေးလိုက်အမျိုးမျိုးเนาะပူလဲပြဿနာမရှိဘူးချွတ်လိုက်လို့ရတယ်အေးရင်လည်းအနှွေးတွေဝစ်ဆရာရှိဒါပေမဲ့ယခုကာလမှာစောင်းကာလမှာအနှွေးတွေမရှိသူအများကြီးပဲကျွန်တော်ကခေါင်းမိုးမှာအမိုးရှဲအိမ်ရှိတယ်ဒါပေမဲ့အမိုးမရှိသူအများကြီးပဲကျွန်တော်ကရေခဲတရံမှာစားဆရာရှိတယ်မိဖို့ကြောင့်တွေမှာစားဆရာအပြည့်ရှိတယ်ဒါပေမဲ့မနှက်ဖြန်နေမှာမပြောနဲ့ဒီညက်နေတော့စားဆရာမရှိသူတွေကဘာပေါ်မှာအများကြီးရှိတယ်လူရဲသူအားလုံးသိပါတယ်ဒါပေမဲ့အကုန်လုံးတော့ကျွန်တော်မကြွေးနိုင်ပါဘူးသိကြပါတယ်ဒါပေမဲ့ကျွန်တော်ကိုဘုရားသခင်ပေးတွေ့တဲ့သူဘုရားသခင်ပေးမြင်စေတဲ့သူအဲ့ဒီအရာတော့ကျွန်တော်တနာဖို့အတွက်ဖြစ်တယ်အဲ့ဒီသူရဲ့အသက်တာဆိုင်ရင်တွင်လူပဲဟဲ့ငါလဲငါအိုးနဲ့လေငါဟာလေးရှိတယ်ငါချိန်ထားတာနော်ငါဒီလာငါဒါသုံးဖို့ငါဒါဖို့ကျွန်တော်ချိန်ထားရှိတယ်ဒါမှမဟုတ်လူအဲ့သူရှိတယ် ဒါပေးလိုက်ရင်ကုန်သွားမယ်လို့ကျွန်တော်ခံစားရတယ်။ဒါလို့ပြောလို့လည်းမစင်မချင်းဉာဏ်ပညာမဲ့စွာအကုန်လုံးသွန်းလောင်းပြစ်ဖို့ဘာညာကိုကျွန်တော်ဆိုလိုတာမဟုတ်ပါဘူး။ကျွန်တော်တို့စိုင်းရင်တွင်ခဲ့သူတော့ပြန်လဲဖြည့်ခြင်းမင်္ဂလာကိုခံစားရဖို့အတွက်လိုအပ်တော်သူစည်ရဲတော်သူကိုကျွန်တော်ပေးကူမစားဖို့အတွက်တော့လိုအပ်တာဖြစ်တယ်။စိတ်ပိုင်းဆိုင်ရာဝိညာဉ်ပိုင်းဆိုင်ရာလွယ်သောအရာအလုံးဖြစ်ပါတယ်။ကဲနောက်ဆုံး၅တစ်ချက်ကိုကျွန်တော်ကြည့်အောင်။ရှင်လူကာခရစ်ခရင်14လူကာ14အငယ်73 74ဖြစ်ပါတယ်။လူကာ14အငယ်73 74ကျွန်တော်ဖတ်ပြစီ။တင်းဒီပွဲခံသောအခါစည်ရဲသောသူအင်္ဂါချုပ်တဲ့သောသူခြေမစွမ်းသောသူမျက်စိကန်းသောသူများကိုခေါ်ဖိတ်လောထိုတို့ခေါ်ဖိတ်လင်မင်္ဂလာရှိလိမ့်မည်အကြောင်းမူကားထိုသူတို့သည်ဂျေစုမဆက်နိုင်သည်ဖြစ်၍ဖြောင့်မတ်သောသူတို့သည်ထားမြောက်သည့်ကာလ၌သင်သည်ဂျေစုဆက်ခြင်းအကျိုးကိုခံရလက်တတ်ဟုမိန့်တော်မူ၏ကျွန်တော်ကဂျေစုပြေးလိုက်ဆိုပေးပါထိုသူတို့သည်ဂျေစုမဆက်နိုင်သည်ဖြစ်၍ဖြောင့်မတ်သောသူတို့သည်ထာမြောက်သည့်ကာလ၌သင်သည်ဂျေစုဆက်ခြင်းအကျိုးကိုခံရလက်တံကျွန်တော်တို့ခေါ်ဖိတ်တဲ့သူကျွန်တော်တို့ကူညီပေးတဲ့သူကျွန်တော်မဆတဲ့သူကျွန်တော်တနာတဲ့သူကတဲ့ကျွန်တော်တို့ကိုပြန်မပေးနိုင်ဘူးသေချာသူတို့ပြန်မပေးနိုင်ဒါဆိုရင်တဲ့ဖြောင့်မတ်တော်သူတို့တွေထာမြောက်သောကာလနောက်ဆုံးသောကာလထာဝရကာလအဲ့ဒီအချိန်ကြာရင်တဲ့အဲ့ဒီအကျိုးကျေးဇူးကိုပြန်ဆက်ချင်းကိုခံရမယ်။ဆိုတော့လည်းကျွန်တော်ဖတ်သွားပြီးပြီနော်။ဖျားသခင်ချင်းကားလိုပဲတဲ့သူအချိန်တိုင်းပြန်ဆက်မယ်။အဲ့တော့မြေကြီးကာလမှာလည်းဒီအကျိုးကျေးဇူးကိုပြန်လဲဆက်လို့သာဝရကာလမှာလည်းပြန်ပြီးတော့ဖျားကဆက်ပြတာဖြစ်တယ်။အဲ့တော့ငါပေးသမျှတော့ဆုံးပါပြီဟဲ့လို့တော့ကျွန်တော်ရဲ့အသက်တာထဲမှာမြင်ရင်တော့ကျွန်တော်ကကိုဆုံးလို့ပဲဖြစ်သွားမယ်။ဘာလို့အစိုးရကငါပေးတာဖြစ်တာ哦။ဒါပေမဲ့ဂိယုနာမျက်စိနဲ့ပြေးလိုက်တဲ့အချိန်တိုင်တော့ဖျားသခင်ဆက်ပေးမှာပဲလို့ပြောတဲ့အခါမှာဟဲဖေကလည်းမိလားမသိဘူးဟိုလူတွေမကောက်ဖေကပါမိသွားပြီထင်တယ်။ဟာပြေးတာကြိုက်တခါလည်းပြန်မဆက်ကြအောင်ဟိုလူရောဖေရောမဟုတ်ဖေကပြန်မဆက်တာမဟုတ်ဖေကပြန်ဆက်မဲ့အချိန်ကာလတခုလည်းရှိသေးတယ်ဒီလိုပြောလို့ဒီမြင်ကြီးမှာမဆက်လို့ကျွန်တော်ပြောတချို့အရာကဘယ်အချိန်ကြမှာလဲဖြောင့်မတ်သောသူတွေထားမြောက်သည့်အချိန်ကာလကြမှာကျွန်တော်တို့ကိုသာရနဲ့ရှင်သောအကျိုးအနေနဲ့ဖျားသခင်ကပြန်ပေးဆက်မှာဖြစ်တယ်။ဒါဆို giving ဆိုတဲ့နော်ဒီနေ့စည်ရဲသားကိုတနာကျင်နာခြင်းသည် long term investment ဖြစ်တယ်ရေရှည်မြုံနှံခြင်းဖြစ်တယ်ရေရှည်မြုံနှံခြင်းဖြစ်တယ်တစ်ပေါင်းများစွာစိုက်ပျိုးပြီးမှရေရှည်ကြမှသီးနှံကိုတင်စီစားသုံးခွင့်ရတဲ့နှစ်ရှည်ပင်ဖြစ်တယ်တခါတည်းမှာအခုစိုက်အခုရေလောင်းခဏနေရင်ပြန်ပြီးနှုတ်ပြီးတော့စားလို့ရတဲ့အပင်မျိုးလည်းတခါတည်းဟုတ်ကောင်းဟုတ်ပါတယ်ကဲဥမာလွယ်လွယ်ကူစိုက်လိုက်တယ်နော်ဒီနေ့2လ3လနေပြန်ပေါက်လာပြီးတဲ့အတွက်ခဏနေအသီးပေါ့နော်ဒီနေ့ဟိုနန်းနန်းပင်တို့ပါတော့နော်စိုက်လိုက်တယ်ခဏနေပြန်စားတယ်ဒါပေဥမာတရက်ပင်တို့ပါတော့ကျွန်တော်စိုက်တဲ့ခါမှာအခုစိုက်တယ်နောက်တလားနှစ်လနေကျွန်တော်အသီးမစားသေးပါဘူးအသီးမစားပါဘူးနောက်တနည်းနည်းနဲ့လည်းအသီးစားဖို့အတွက်မလွယ်ပါဘူးသူကနှစ်ရှည်ပင်လို့ခေါ်တဲ့ခါမှာနှစ်ကာလတော်တော်ကြာတဲ့ခါမှာအဲ့ဒီအသီးရဲ့အကျိုးကျေးဇူးကိုခံစားရရှိတာဖြစ်တယ်ဒါဆိုရင်စင်ရဲသောသူကိုပေးကမ်းခြင်းဆိုရယ်မင်္ဂလာတဲမှာတချို့အကျိုးကျေးဇူးသည်နှစ်ရှည်ပင်ကဲ့သို့ဘယ်ကာလလဲထမြောက်သောကာလဖြောင့်မတ်သောသူတွေထမြောက်တဲ့ကာလကြမှာကျွန်တော်အကျိုးခံစားဖို့ရှိတယ်။ဒါကြောင့်မို့စိတ်မပြတ်ဖို့အတွက်ဖြစ်တယ်။ကျွန်တော်ဘယ်အရာမှဖြုံးတိလိုက်တာမဟုတ်။မရှိစင်းသောသူကိုကျွန်တော်တနာကူညီမဆားလိုက်တဲ့အရာကတချို့စကားတွေကြောင့်ကျွန်တော်တခါလေးအခုပေးအခုရမယ်လို့ထင်လား။နော်နေ့ပြန်ဒိုးလို့မြတ်ထင်လားမသိဘူး။မရှိစင်းသောကိုမဆားတဲ့ခါမှာအခုပေးလိုက်တဲ့ခဏနေဖျားသိမ်းအတွန်းနဲ့အရင်ရောပြန်ပေးတယ်။မပေးဘူးလို့ပြောတချို့နေရာမှာဖျားသိမ်းထိုကဲသို့လုတ်ပေမဲ့တချို့နေရာမှာဖျားသိမ်းမလုတ်ပါဘူး။မလုတ်ပါဘူး။ဖျားသည်သူ့ရဲ့ system သူ့ရဲ့စနစ်နဲ့ပဲအလုံးလုံးတဲ့အတွက်ကျွန်တော်တွတ်ထားတဲ့ကျွန်တော်ရဲ့၃ချက်တို့၃ချက်အကွက်အကွက်ထဲမှာဖျားသည်အလုံးမလုပ်ပါဘူးအခုပေးလိုက်နောက်လနေခန်းစားမယ်အခုပေးလိုက်နောက်နှစ်နှစ်နေခန်းစားမယ်ဒီလိုမသွားပါဘူးမခန်းစားလည်းမပြောပါဘူးခန်းစားရင်များလဲရှိကောင်းရှိနေသို့တော်ညာလဲတချို့အရာတွေကယခုကာလမဟုတ်ပါဘူးဖြောင့်မတ်တော့ကျွန်တော်တို့ထမြောက်မဲ့ကာလတစ်ခုမှာအဲ့ဒီအကျိုးကျေးဇူးကိုဖျားသည်ကသိမ်းဆဲထားတာဖြစ်ပါတယ်ဒါကြောင့်မို့စည်ရဲသောသူကိုသင်ပေးတဲ့အရာသာဝရနဲ့ရှင်သောအကျိုးဖြစ်တယ်။ငွေစင်းရဲသောသူ၊စိတ်စင်းရဲသောသူ၊ဝိညာဉ်စင်းရဲသောသူစင်းရဲခြင်းသုံးမျိုးကိုခံစားနေရတဲ့လူတွေကျွန်တော်ပတ်ဝန်းကျင်မှာဘုရားသခင်ယနေ့ပေးတွေ့လိုက်ထောက်ပြမစားဖို့အတွက်ယနေ့နှုတ်ဘတ်တော်ဟာမင်္ဂလာရှိစေဖို့ เนาะဒီနေ့အရောက်ဆက်အသက်တာမှာဒီဆောက်ဆက်ဖြစ်စီခြင်းနဲ့အကျိုးမြတ်ပေါ့မျောလင်းတော့အကျိုးဖျားသိမ်းပြည့်စုံပေးမှာဖြစ်တယ်ကျွန်တော်ပြီးကန်းသည့်အတိုင်းပြန်လည်ရိတ်သိမ်းရဖို့အတွက်ဖျားသိမ်းပြည့်စုံထားပါတယ်မင်္ဂလာကိုဖြစ်စေပါတယ်ကဲ့ရင်ချင်းနဲ့ရန်ကိုငိမ့်စီတော့မင်္ဂလာဖြစ်စေတယ်မျောလင်းခြင်းမဲ့တဲ့အရာကနေမျောလင်းခြင်းကိုဖြစ်စေမင်္ဂလာဖြစ်တယ်စီးထွက်ရာဆိုင်ရင်တွင်ကဲ့သို့ကျွန်တော်တွေ့တာဖြစ်စေတယ်ဒါဆိုရင်ဒီကျွန်ရင်းအသက်တာတွေမှာငွေချေးတခုလည်းမဟုတ်ပါဘူးဘေးရာတွေကကျွန်တော်ရဲ့အသက်တာမှာပေးပြီးရင်ကုန်မယ်လို့သင်ခံစားနေရတယ်ဘေးရာတွေကပေးပြီးရင်ကုန်မယ်လို့ကျွန်တော်ခံစားနေရတယ်ဒါဆိုအဲ့ကုန်မယ်ဆိုတဲ့အရာကိုဒီနေ့ညမှာဘုရားသခင်ကိုစာပြီးပေးဖို့အတွက်ဖြစ်တယ်တခါလေကျွန်တော်ကဘုရားကိုပေးတယ်ဆိုတာဘုရားကြီးကိုပဲပေးလို့သွားမြင်တာအငယ်ဆုံးသောသူကိုပြုစုခြင်းဟာငါ့ကိုပြုစုရတဲ့အတူတူပဲငါထောင်ထဲမှာနေတော့မင်းလာကြည့်တယ်ရှင်ကန်းတစ်ခါမှပေးတယ်ကိုရောဘယ်တော့ထောင်ထဲရောက်လဲကိုရောဘယ်တော့ရှင်ကန်းလဲတိမာလိုနေတဲ့သူကိုမင်းပေးလိုက်တဲ့အရာကငါ့ကိုပေးတာနဲ့အတူတူပဲတခါလေကျွန်တော်ကဖះကိုပေးတယ်ဖះကိုပေးတယ်ဆိုတဲ့အခါမှာဖះကိုပဲသွားမြင်မို့လိုနေတော့သူကိုသင်ပေးခြင်းဟာဖះကိုပေးရမှာဖြစ်တယ်ဖះသခင်ကိုကျွန်တော်စိတ်ရှည်စရာမှမလိုတာဘလောက်စိတ်ရှည်တဲ့ဖះကိုကျွန်တော်ဘက်ကစိတ်ပြန်ရှည်စရာဆိုတာတခုပဲရှည်ကျွန်တော်ဆူတောင်းချက်တွေမရသေးလို့ပဲဖះကိုစိတ်ရှည်ရှည်နဲ့ဆက်တောင်းနေတာတခုလောက်ပဲဖះကိုစိတ်ရှည်ရအဲ့တော့စိတ်ပိုင်းဆိုင်ရာလိုအပ်တော်သူလို့ကျွန်တော်စိတ်ရှိဖို့အတွက်ဖြစ်တယ်။ဝိညာဉ်ရေးပါစီးရင်တာဖះလောက်ကြွယ်ဝချမ်းသာတာဖះကိုဗာပေးစရာလိုလေဝိညာဉ်ရေးပိုင်းမှာတကယ်တော့ဝိညာဉ်ရေးပိုင်းမှာပေးရတဲ့ဆိုဝိညာဉ်ရာစင်းရဲနေတဲ့သူတွေကိုကျွန်တော်ပေးရတာနှုတ်ပတ်တော်စင်းရဲနေသူတွေကိုကျွန်တော်ပေးရတာဝိညာဉ်ရာမှာအသက်တာချို့တဲ့နေသူတွေကိုကျွန်တော်ပေးရတာအဲ့ဒါဖះကိုပေးရတယ်အတူတူပဲဖြစ်တယ်။ဒါကြောင့်ဝိညာဉ်ရေးနေမှာနှုတ်ပတ်တော်ကြောင်းကြားအခု worship တင်းနေလို့ကျွန်တော်ချီးမွမ်းကိုးကွယ်တဲ့အချိန်မှာအသက်တာမှာပြန်လည်စင်းရဲစေခြင်းပြန်လဲစင်းစင်းစင်းလူအပ်တော်သူကိုကျွန်တော်တို့ပေးတတ်ဖို့အတွက်အင်မတန်မှအရေးကြီးတယ်ဒီနေ့အသင်းတော်ကနေဆူတောင်းခြင်းနဲ့လည်းလူအပ်သူကျွန်တော်ပေးပါတယ်ဝိညာဉ်အပိုင်းမှာလည်းကုညီမဆာခြင်းနဲ့ကျွန်တော်ပေးပါတယ်လက်တွေလည်းကျွန်တော်ပေးကမ်းခြင်းနဲ့ရှိပါတယ်ပေးကမ်းခြင်းနဲ့ရှိပါတယ်တော့ကျွန်တော်အားလုံးသိပေးဖို့လူအပ်တူရှိတော့ကိုဝင်းခိုင်စီမှာကျွန်တော်ပေးလို့ရတယ်ရရှိအရာအားလုံးကျွန်တော်သူပြတော့မြန်မာပြည်ပေါ့အဓိကလူအပ်တဲ့အချိန်မှာတိုင်းဒေသအသီးသီးလိုအပ်သူတိုင်းကိုကျွန်တော်မြင်းလာစဉ်အပတ်စဉ်ကိုကြီးထောက်ပေးမဆာခြင်းရှိပါတယ်။အဲကျွန်တော်တွေမှာပေါ်ပြလာတဲ့ခါမှာအော်ငါပေးရမယ်။တနာတယ်။ဘာမျောလင်းချက်မှမရှိဘဲနဲ့ထဲလူပါဝင်လို့ရပါတယ်။အဲတော့ဒီနေ့ကျွန်တော်ဘုရားသခင်ကကြွယ်ဝစွာကောင်းကြီးပေးပါတယ်။လိုအပ်တဲ့သူတွေပတ်ဝန်းကျင်မှာအများကြီးပါ။ချို့တဲ့နေသူတွေအများကြီးပါ။အဲတော့ကျွန်တော်တို့ပေးခြင်းအဖြစ်ကျွန်တော်အသက်တာမှာဆက်ရင်တွင်ကဲ့သို့ဖြစ်တယ်။ဒီကြတော့ကျွန်တော်ပေးတာလူသိစရာမလိုဘုရားသိတယ်လူမမှတ်မိတော့ဘုရားသခင်မှတ်မိတယ်ပေးလိုက်တဲ့လူကကျေးဇူးမတင်တာဖြစ်ဖြစ်ဘလို့ပဲဖြစ်နေဖြစ်နေဘုရားသခင်စီရင်နေမှာရှိတယ်ယခုကာလမှာအကျိုးရှိလို့ထောက်မဲ့တော်သူတွေထားမြောက်တော်ကာလနဲ့လေထိုအကျိုးခံစားရမှာဖြစ်တယ်ကျေးဇူးတော်မှာတပါအခြားသောမင်္ဂလာကျွန်내မရှိပါဘူး Great Jesus ဟာကိုရောတတ်နိုင်သည်နီးတူကျွန်တော်တို့ကိုတတ်နိုင်စေပါလေကိုရောသင်ရှင်းသည်နီးတူကျွန်တော်တို့ကိုတန်ရှင်းစေပါれကိုရောဂယုဏမျက်စိနဲ့မြင်တတ်လိုမျိုးအကျွန်တော်တို့ကိုမြင်တတ်စေပါれကိုရောဆုနှုတ်ခြင်းမေတ္တာနဲ့ပေးတတ်လိုမျိုးကျွန်တော်တို့ကိုပေးတတ်စေပါれဒါကြောင့်မို့ကျေးဇူးတော်အားဖြင့်ကျွန်တော်ကိုပြုပြင်ပါစည်ရဲသောသူကိုတနာတတ်သောအတ္တတာဖြစ်စေပါစည်ရဲသောသူကိုအောင့်မေ့တတ်သောအတ္တတာဖြစ်စေပါဒီလိုလူတွေသူကိုမဆာသောတတ်တာဖြစ်စေပါလောကပိုင်းဆိုင်ရာစင်းနေတဲ့သူတွေစိတ်ပိုင်းဆိုင်ရာစင်းနေတဲ့သူတွေဝိညာဉ်ရာဆိုင်ရာသောအရာမှာစင်းနေသောသူတွေကိုထောက်ပြမဆာယေရှုပြုတတ်သောအတ္တတာဖြစ်စေပါကျွန်တော်ရဲ့အတ္တတာထဲမှာလဲထိုကဲ့သို့သောစင်းရဲမှုများနဲ့ရင်ဆိုင်ကြုံတွေ့လာတဲ့အချိန်မှာလဲကိုယ်ရဲ့မပြောင်းလဲနိုင်တဲ့သစ္စာတရားနဲ့ညီထောက်ပြမဆာမှဖြစ်တဲ့အတွက်ယေရှုတော်ချီးမွမ်းပါမောင်မိုက်ကိုမွန်တဲ့ကဲ့သို့အလင်းဖြစ်စေမဲ့ဖြစ်တဲ့ယေရှုတင်ပါတယ်။ဂယုဏရဲ့မေတ္တာအားဖြင့်ယေရှုရဲ့မှာကြီးထွားသောနေ့ရက်ကာလကိုဆက်လက်ပြင်ဆင်ပေးပါ။ယေရှုရဲ့ယူတဲ့ချင်းမွနဲ့တပတ်တော်လုံးသွာလာခြင်းနဲ့ကရောရှိယေရှုပြုပါ။အရောက်ဆင်းအောင်ဖျားရှင်ပွဲကားပါ။မိသားစုစတိုင်းကိုပွဲကားလုံးချုံပါ။မကောင်းမင်းသားလုံးစုံနဲ့ပြန်ရှာပါ။ယေရှုကိုနာခံစားစေပါဗျာ။ဘုရားသခင်နှစ်သိမ့်ခြင်းမင်္ဂလာ မကောင်းတော့အရာလုံးစုံဖျက်ကွက်ကချင်းခံစားစီပါဘီညာတော့ဆူတောင်းစီမှာပြီလီလီနဲ့တကွဂျန်နဲ့မိသားစုဝင်အားလုံးတတိယဆူတောင်းပေးပါတယ်အင်မတမခက်ခဲနာကျင်စရာအချိန်ဖြစ်ကပါလေဘုရားရှင်ကျေးဇူးနဲ့ညီသက်ချင်းနှစ်သိမ့်ချင်းမိသားစုပေါ်မှာတက်ရောက်စီပါဂျန်ရခဲ့တဲ့ကလေးငယ်များပေါ်မှာနှစ်သိမ့်ချင်းမင်္ဂလာခံစားရရှိစီပါဘုရားရဲ့မေတ္တာခံစားစီပါဘုရားသခင်မျှော်လင့်ခြင်းခံစားစီပါငါတို့ဆုံးရှုံးအောင်တော့မြော်လင့်ခြင်းရှိသေးတယ်ဆိုရင်ခရစ်တော်ရဲ့စစ်မှန်သောမြော်လင့်ခြင်းကိုအယောက်ဆန်အသက်တိုင်းခံစားဖို့အတွက်ဖျာမဆာကျေးဇူးပြုတော်မူပါအလုံးစုံအတွက်ချီးမွမ်းနေဘရောပြင်ဆင်ပေးတဲ့ခြေနံတို့ကဆက်လက်ဥဆောင်ကောင်းကြီးပေးမယ့်နေ့ရက်ကာလကိုမျှော်တွေ့ကျေးဇူးတော်ချီးမွမ်း၏တခင်ရှိခရစ်တော်၏အမြင့်ဆုံးနာမ၌ကိုးကွယ်ချီးမွမ်းဆုတောင်းဆက်ကအနမိုက်ဖျား